Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VU American တန်ရဲ2018ခုနှစ်ဩဂုတ်လ9ရက်ကြာသပတေးနေ့ညနေခင်း VU မြန်မာဘာသာစီစဉ်တွေကို American တရုံစု Washington DC မြို့တော်ကနေ9မီတာ1925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျွန်မအများသိအောင်ကတာဝန်ယူတင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ Zimbabwe တက်ခံနိုင်ငံရေးသမားတန်တန်ပီဒီယာအင်းနီဂျင်ဇမ်ဘီယာနိုင်ငံမှာခလုံးဝင်းရဖို့ကြိုးပမ်းခဲ့ပေမဲ့ငင်းပယ်ခံရပြီးနေရပြန်ဖို့ခံခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံလွန်ဘော်ကျွန်းနဲ့ကဲ့ရဲ့ရှိနေတဲ့ဘာလီကျွန်းတို့မှာပြင်းထန်6.28ရဲ့ငလျင်တစ်ခုဒီနေ့ထပ်မံလုတ်ကတ်တဲ့အတွက်အထိတ်လန့်ဖြစ်ကြရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုစော်ဝင်းလိုင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့ငင်းချဲရေးတရားဥပဒေစိုးမိုးရေးကိုဥတီပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ခန့်ကျေးရွာမှာတွေ့ဆုံဆွေးနွေးကြပါတယ်
။ကောင်းတဲ့အရေးချင်းနဲ့မပြည့်စုံတဲ့ခေါင်းဆောင်တွေအုပ်စိုးသားတာတွေလည်းတမိုင်းမှာရှိခဲ့ပါတယ်။ဒါပေမဲ့လည်းပြည်သူလူထုကနေပြီးတော့ဆင်ခြင်တုံတရားရှိနေ
ပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့ဒူနားဆင်ရမယ့်သတင်းလှော်တွေမှာတော့မူရစေဝါအမှုတွေစစ်စီအေးအေးယူရမှာနှောက်နှေးကြံ့ကြံ့မှုတွေရှိနေတယ်လို့တရားလွှတ်တော်ရှင်နေတူကသုံးသပ်တဲ့အကြောင်းကိုရိုင်းပြည်စုရေးသားတင်သွင်းတဲ့စာရန်ပထမဆုချင်းမြင့်ခံရတဲ့မြန်မာသတင်းသမားတဦးနဲ့ဆက်သွယ်မေးမြန်းချက်စတဲ့သတင်းလှော်တွေကိုတင်ဆက်ပေးသွားပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးပါအောင်ရှင်
ဇင်ဘာဝေနိုင်ငံကတိုက်ခိုက်နိုင်ငံရေးသမားတန်တိုင်ပီဒီယာအင်းနီချင်းဇမ်ဘီယာနိုင်ငံမှာခေါလုံဝင်းရဖို့ကြိုးပမ်းခဲ့ပေမဲ့ငင်းပယ်ခံခဲ့ရပြီးနောက်နေရက်ပြန်ပို့ခံခဲ့ရကြောင်းအကျိုးဆောင်ရှင်တွေကပြောပါရယ်နေရက်ပြန်မပို့ဖို့တရားရုံးအမိန့်ကိုဂရုမစိုက်ပဲဇင်ဘာဝေရဲတွေထံပြန်လည်လွှဲပြောင်းပေးလိုက်တာဖြစ်ကြောင်းလဲအကျိုးဆောင်ရှင်တွေတူဖြစ်တဲ့ဂယ်ဘတ်ဖီကပြောဆိုလိုက်တာပါခေါလုံဝင်းတောင်းခံတာကိုငင်းဆန်ပြီးနေရက်ပြန်ပို့ခဲ့တဲ့အတွက်အလွန်မင်းစိုးရိမ်ကြောင်းနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ရောက်ကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကလည်းဒီနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်နေရက်ပြန်ပို့ခံခဲ့ရတဲ့ PTR ပြီးခဲ့တဲ့သတင်းပတ်တဲ့ဇင်ဘာဝေနိုင်ငံကသမနာရွေးကောက်ပွဲနောက်ပိုင်းသူရတန်ရုံပြစ်ခတ်တွေဖြစ်ပေါ်ရမှာစူပူအောင်လှုပ်ဆောင်မှုနဲ့ရဲကအလိုရှိနေတဲ့အတိုက်ခံဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MDC ပါတီဝင်ကိုဦးတွေကတူလဲဖြစ်ပါတယ် MDC ပါတီနဲ့ထောက်ခံသူတွေကတော့ရွေးကောက်ပွဲမှာသမနာ MSN မန္တန်ကွာအနိုင်ရအောင်မဲလင်ခဲ့တယ်လို့ဆွဆွဲထားကြတာပါတက္ကသိုလ်နိုင်ငံရေးသမား PDR သမနာကရွေးကောက်ပွဲမှာအနိုင်ရအောင်မချင်ညာခင်ရက်မှာပဲ MTC ပါတီခေါင်းဆောင်နန်ဆင်ချာမီဆာဇူလိုင်လ30ရွေးကောက်ပွဲမှာအနိုင်ရအောင်ဒင်းစာရှင်နမွဲချင်းပပြီးချင်ညာခဲ့သူလည်းဖြစ်ပါတယ်နောက်တစ်ရက်မှာပဲအတက္ကသိုလ်ခေါင်းဆောင်ကိုထောက်ခံသူတွေလမ်းပေါ်ထွက်တရားဝင်ရွေးကောက်ပွဲရလဒ်ကိုဆန္ဒပြရမှာတော့ရဲတွေကမျက်ရည်ယူပုံးတွေကြီးစံစစ်တွေတုံးပြီးနှင်းနှင်းခဲ့ပြီးလူ6ဦးလည်းသေဆုံးခဲ့တာပါ MTC ပါတီပြောခွင့်ရသူကတော့အတက္ကသိုလ်ပါတီအစ်မရရှိတော်များရွေးကောက်ပွဲနောက်ပိုင်းဖက်စီထင်းသိမ်းခံရမှာစိုးရိမ်နေတဲ့အတွက်တိတ်ရှောင်နေရတဲ့ကြောင့် VOE ကိုပြောပါရယ်တိုက်ခန့် MTC မဟာမိတ်ဖွဲ့ကတော့ရွေးကောက်ပွဲမှာတိုက်ခန့်ခေါင်းဆောင်ချမီစာထောက်ခံမဲ96600လုံးရပြီးအနံ့ရကြောင်းပြောဆိုထားပြီးတရားဝင်ရွေးကောက်ပွဲရလဒ်ကိုလည်းကန့်ကွက်ထားပါရယ်တိုက်ခန့်ပါတီရဲ့ရှင်းနေတူဖြစ်တဲ့တာဗာနီအန်ပိုဖူးကလည်းမနေ့ကတောက်ချန်နေနောက်ဆုံးသတ်မှတ်ရမတိုင်ခင်ရွေးကောက်ပွဲရလဒ်ကိုတရားဥပမာတရားဝင်ကောက်ကွက်မှာဖြစ်တဲ့အကြောင်းမနေ့လုံးကပဲသတင်းတောက်တွေကိုပြောဆိုထားပါရယ်
ပြည်ထောင်စုမှာရှိနေတဲ့ရုရှားထောက်လိုင်းဟောင်းနဲ့တမိဖြစ်သူတို့ကိုမလအတွင်းအစိတ်ခတ်တတ်ဖို့ကြံစည်ခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့သူတို့အပေါ်အမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်တာဟာတရားမဝင်ကြောင်းရုရှားကဒီကနေ့ပြောပါတယ်ရုရှားဟာနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးသူ့နိုင်ငံသားတွေအပေါ်လူသေးစေနိုင်တဲ့ဓာတ်တုအစစ်ရေးအသုံးပြုခဲ့တာကြောင့်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဗိုလ်ထုနေမှာကြေညာခဲ့တာပါအခုချမှတ်တဲ့ပိတ်ဆို့မှုအသစ်တွေဟာဩဂုတ်လ22ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးရေဘူးအားဖြင့်တော့လျှက်စစ်ပစ္စည်းစတဲ့အမျိုးသားလူညုံရေးကိုထိခိုက်စေမဲ့ကုန်ပစ္စည်းတွေရုရှားကိုတင်ပို့ခွင့်ပိတ်ပင်တဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါဟာလက်ခံနိုင်စရာမရှိတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းရုရှားအစိုးရကတုံ့ပြန်ခဲ့ပါတယ်အခုပြဋ္ဌာန်းလိုက်တဲ့ပိတ်ဆို့မှုအသစ်တွေဟာတရားမဝင်သလိုနိုင်ငံတကာဥပဒေနဲ့လည်းကန့်ညီခြင်းမရှိကြောင်းရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်ရုရှားထောက်လိုင်းဟောင်းဆာဂျီစကရီပါလ်နဲ့တမိဖြစ်သူယူလီယာတို့နှစ်ဦးဟာဗြိတိန်နိုင်ငံဆာလ်စ်ဘူရီမြို့ကခုံတန်းရားတစ်ခုပေါ်မှာသတိမေ့ပြီးလဲကျနေတာကိုရဲတပ်ဖွဲ့ကတွေ့ရှိခဲ့တာပါသူတို့နှစ်ဦးစလုံးဟာဆိုဗီယက်ခေတ်ကအသုံးပြုခဲ့တဲ့ Novichok ဆိုတဲ့ဓာတုအစိတ်ရည်နဲ့တက်ခတ်ခံရတာလို့ဆိုပါတယ်။တားဖာနေအောင်စလုံးအသက်မသေးပေမဲ့လည်းဆေးရုံမှာရက်အတန်းကြာကုသမှုခံယူခဲ့ရပါတယ်။ဒီပိတ်ဆို့ရည်ရွယ်မှုအစ်စ်တွေဟာယုတ်တိမရှိတဲ့ဆွဆွဲချက်တွေပေါ်အခြေခံပြီးချမှတ်ခဲ့ခြင်းဖြစ်ကြောင်းနဲ့အခုဖြစ်သွားတဲ့ကိစ္စအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ရုရှားအစိုးရကထောက်ခံအားပေးကြောင်းဝါရှင်တန်မှာရှိတဲ့ရုရှားတန်ရုံကဗိုလ်ထုနေမှာပြောပါတယ်။
ကာဇာကမ်းမြောင်ဒေသမှာအစ္စရေးကညဘက်လေကြောင်းထိုးစစ်တွေဆင်နွှဲခဲ့တယ်လို့ပါလက်စတိုင်းစစ်သွေးကြော်တွေကလည်းအစ္စရေးနယ်မြေတဲ့ရော့ကက်တုံးတွေနဲ့ပစ်ခတ်ခဲ့ရကပရိပခတ်တွေကြီးလွားထွာလာနေတဲ့အပေါ်အရှေ့လယ်ပိုင်းဒေသဆိုင်ရာကုလသမဂ္ဂထုတ်ကူစရကစိုးရိမ်ကြောင်းပြောလိုက်ပါတယ်။ကာဇာဒေသကနေရော့ကက်တွေနဲ့ပစ်ခတ်နေတာကိုတုံ့ပြန်နေနေနဲ့ဟားမတ်စစ်သွေးကြော်အုပ်စုကအသုံးပြုနေတဲ့လေကြင်းစကန်တွေလက်နက်တွေနဲ့လက်နက်တိုက်တွေကိုပစ်မှတ်ထားပြီးတိုက်လေယာဉ်တွေနဲ့ညပိုင်းမှာတိုက်ခတ်ခဲ့တာဖြစ်ကြောင်းလည်းအစ္စရေးစစ်တပ်ကပြောဆိုထားတာပါ။ဟားမတ်စစ်ဖွဲ့ကကျူးလွန်ခဲ့တဲ့လူရက်တွေအတွက်နောက်ဆက်တွဲအကျိုးဆက်တွေကိုခန်းစားရမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ပါလက်စတိုင်းတာဝန်ရှိသူတွေကတော့အစ္စရေးရဲ့လက်ချက်ကြောင့်ဟားမတ်စစ်သွေးကြော်တူအပြင်အမျိုးသမီးတူနဲ့ကလေးတူပါတင်ဆောင်ခဲ့ကြောင်းပြောဆိုခဲ့ကြတာပါ။အစ္စရေးဘက်ကရော့ကက်တုံး80ကျော်နဲ့မင်းနောက်မိုင်းကအပြစ်ခံခဲ့ရပြီးလူများပြတ်တမ်းရအောင်လည်းအစ္စရေးစစ်ဘက်ဆန်တာဝန်ရှိသူတွေကပြောဆိုကြပါတယ်။အရှေ့လက်ပိုင်းဒေသညင်ချန်ရီကုလသမဂ္ဂအထူးညီနိုင်ဆောင်ရည်မှုနီကိုလိမလာဒီနော့ဖ်ကတော့လက်ရှိရင်ဆိုင်နေရတဲ့ပရိကတ်တွေကိုရော့ကျအောင်ထိန်းသိမ်းနိုင်ရင်အားလုံးအတွက်စိုးရတဲ့အကျိုးဆက်တွေနဲ့ကြုံရနိုင်တယ်လို့လည်းသတိပေးခဲ့တာပါ။လွန်ကျွေးနိုင်ငံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေကဘသူမှမလူလားတဲ့ပရိကတ်တစ်ခုအတွင်းပြောင်းလာနိုင်ကြောင်းလာပေါင်းများစွာကလေးကကြိုတင်သတိပေးထားတဲ့အကြောင်းလည်းထုတ်ကိုယ်စွဲကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ဟားမတ်စ်ဖွဲ့ကြားစိုးရအခြေစစ်ပြမှာကိုရှောင်ရှားရမှာထောက်ကူဖြစ်စေမယ့်အပြစ်ခတ်ရစေးတည်းရရှိနိုင်တဲ့အကြောင်းနှစ်ဖက်စလုံးကအကောင်းမြင်သဘောထားတွေနဲ့ပြောဆိုနေချိန်မှာပဲပရိကတ်တွေတကြောပြန်ပေါ်ပေါက်နေတာလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကလာတဲ့တွင်းကုန်တွေအပေါ်အမေရိကန်ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အကောက်ခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့တရုတ်အစိုးရကဖော်ထုတ်နေမှာကြေညာလိုက်ပါတယ်။သမ္မတထရမ်အစိုးရကတရုတ်နိုင်ငံကတင်သွင်းတဲ့ကုန်တွေအပေါ်အခွန်တိုးကောက်မယ်အကြောင်းကြေညာပြီးနောက်တစ်နေ့မှာတရုတ်အစိုးရကချမှတ်လိုက်တဲ့ဒီအကောက်ခွန်တိုးကောက်မှုဟာလာမယ့်ဩဂုတ်လ23ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးဒါဟာအမေရိကန်ကအခွန်တိုးမြင့်မှုနဲ့ဇာတူဖြစ်အောင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့တရုတ်နိုင်ငံကသွင်းကုန်ပစ္စည်း800ကျော်ကို25ရာခိုင်နှုန်းအခွန်တိုးကောက်မယ်ကြောင်းသမ္မတထရမ့်အစိုးရကတရားဝင်ကြေညာပြီးတဲ့နောက်မှာကမ္ဘာစည်းဝေးအင်အားအကြီးဆုံးနှစ်နိုင်ငံအကြားအပြန်အလှန်အခွန်တိုးကောက်ခံခြင်းနဲ့ကုန်သွယ်ရေးစစ်ပွဲအရှိန်မြင့်လာတာပါ။ပထမအကြိမ်သမ္မတထရမ့်အစိုးရကအခွန်တိုးကောက်ကြောင်းကြေညာပြီးမှတရုတ်တို့ကလည်းအလားတူဒေါ်လာ34ဘီလီယံနဲ့ညီမျှတဲ့အမေရိကန်ကွန်ပစ္စည်း545မျိုးအပေါ်အခွန်တိုးကောက်မဲ့အကြောင်းကြေညာခဲ့ပြီးဖြစ်ပါတယ်။တရုတ်နိုင်ငံကတင်သွင်းတဲ့နောက်ထပ်ကွန်ပစ္စည်းတွေအပေါ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့အခွန်25ရာခိုင်နှုန်းတိုးကောက်သွားမယ်လို့သမ္မတထရမ့်အစိုးရကချင်းချောက်ထားပါသေးတယ်။တရုတ်တို့ရဲ့မမျှတဲ့ကုန်သွယ်ရေး policy တွေနဲ့ညာနာပစ္စည်းမှုပိုင်ခွင့်ချိုးဖောက်မှုတွေကြောင့်အခုလိုအခွန်တွေကိုတိုးမြင့်ကောက်ခံတာလို့သမ္မတထရမ့်ကပြောထားပါတယ်။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ခြားသာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားနိုင်ငံလွန်ပေါ်ကျွန်းနဲ့ကပ်ရက်ရှိနေတဲ့ဘာလီကျွန်းတို့မှာပြင်းအား 6.2 ရှိတဲ့ငရင်တစ်ခုဒီနေ့ထပ်မံလုတ်ခတ်ခဲ့တဲ့အတွက်လူပေါင်း300ကျော်သေဆုံးခဲ့တဲ့ငရင်တန်ခံရတဲ့ဒေသမှာအထိတ်တလန့်ဖြစ်ခဲ့ကြရပါတယ်။ဘာလီကျွန်းကအန်ဂူရာရိုင်းအပြည်ပြည်ဆိုင်ရာလေဆိပ်မှာလူတွေအော်ဟစ်ပြီးအလူရဲထွက်ပြေးတာကိုလည်းတွေ့ခဲ့ကြရတာပါ။နောက်ဆက်တွဲငရင်ဟာကုန်းတွင်းပိုင်းကိုဗဟိုပြုလုတ်ခတ်ခဲ့တဲ့အတွက်ဆူနာမီရေလိုင်းတံကိုတော့စိုးရိမ်စရာမရှိကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲပြီးခဲ့တဲ့ဒီနေ့နေ့ကအင်အားပြင်းငရင်ကြောင့်သေဆုံးသူရေတွေ့ရ349ယောက်ထိရှိသွားပြီဖြစ်တဲ့ကြောင်းအစိုးရပိုင်းအန်တာရာသတင်းကဖော်ပြခဲ့တာပါ။ငရင်တံကြောင့်ဒဏ်ရာရသူ1449ယောက်ရှိခဲ့ပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူ36000ကျော်ရှိကြောင်းလည်းအင်ဒိုနီးရှားကပ်ဘေးတံစီမံခန့်ခွဲရေးဌာနပြောခွင့်ရဆူတူပိုပါဝိုနူဂရိုဟိုကဒီနေ့ပဲပြောဆိုလိုက်တာပါ။သေဆုံးသူအများစုဟာကျွန်းရဲ့မြောက်ပိုင်းကယံကမှာဖြစ်ကြောင်းလည်းအစိုးရပိုင်းသတင်းကဖော်ပြပါရယ်။လွန်ပေါ်ကျွန်းမြောက်ပိုင်းကမ်းလွန်မှာဗဟိုပြုလုတ်ခတ်ခဲ့တဲ့အင်အား 6.9 ရှိတဲ့ငရင်တံတဲ့ရလူစုလမ်းဝေးတဲ့ဒေသတွေကသတင်းတွေထပ်မံရရှိခဲ့ရကသေဆုံးသူရေအတွက်ထပ်တိုးလာတာလည်းဖြစ်ပါရယ်။ငရင်တံကတော့အနည်းငယ်ကဂျီလီ၊ဘာလီ၊ဆမ်ပါဝါကျွန်းတွေအပြင်အရှေ့ဂျာဗာကနေရာတချို့မှာပါ ခန်းစားခဲ့ကြရတာပါလွန်ဘောချုံမြောက်ပိုင်းကအဆောက်အဦ80ရာခိုင်နှုန်းလောက်ပျက်စီးသွားတဲ့အကြောင်းလဲအာဏာပိုင်တွေကအင်္ဂါနေ့တုန်းကပဲခံမှန်းထားပါရဲ့ငရင်ကြောင့်လွန်ဘောချုံနဲ့ဂျီလီကျွန်းစုတွေကထောင်ချီတဲ့ခီးသွားတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးခဲ့ရတာပါငရင်တန်းတဲ့ဒေသတွေကိုအရေးပေါ်ရှာဖွေကယ်ဆယ်ရေးသမားတွေဆက်လက်တွားရောက်နေကြပြီးအပျက်စီးတွေချရှာဖွေကယ်ဆယ်နေရတဲ့အတွက်သေဆုံးသူရေအတွက်ပို့ထုတ်လာနိုင်တဲ့အကြောင်းလဲအင်ဒိုနီးရှားကပ်ဘေးတန်စီမံခန့်ခွဲရေးဌာနပြောခွင့်ရသူကပြောဆိုထားပါတယ်နာမည်ကျော်ဘာလီကျွန်းလိုပဲတာယာတဲ့ကမ်းခြေတွေနဲ့တောတောင်တွေရှိရာလွန်ဘောကျွန်းမှာပဲပြီးခဲ့တဲ့သတင်းပတ်ထက်ပြင်းရ 6.4 ရှိတဲ့ငရင်တစ်ခုလှုပ်ကပ်ခဲ့ရမှာလူ18ယောက်သေဆုံးခဲ့တာပါပစိဖိတ်သမုဒ္ဒရာတွေကငရင်ကျောတွေနဲ့မီးတောင်တွေပေါ်များရာဒေသမှာတရှိတဲ့အင်ဒိုနီးရှားနိုင်ငံဟာမကြာခဏငရင်တန်ခံရလေရှိတဲ့ပြီး2014ခုနှစ်ဒီဇင်ဘာလထဲမှာတုန်းကလည်းဆူမထရာကျွန်းရဲ့ကမ်းလွန်ကိုဗဟိုပြုပြီး 9.1 ပြင်းရရှိတဲ့ငရင်တစ်ခုလှုပ်ကပ်ခဲ့ရာကဆူနာမီရေလမ်းကြီးတွေဖြစ်ပေါ်ပြီးဒေသရင်းကနိုင်ငံပေါင်းတစ်ဒါဇင်ကျော်မှလူပေါင်း2,300လောက်သေဆုံးခဲ့ရပူပါတယ
်ကယ်လီဖိုးနီးယားပြည်နယ်ရဲ့သမိုင်းမှာအကြီးမားဆုံးအဖြစ်လောင်ကျွမ်းနေတဲ့တော်မီကိုစက်တင်ဘာလလောက်ကြမှာထိနိုင်မယ်လို့ပြည်နယ်အစိုးရအရာရှိတွေကပြောပါတယ်အခုလောင်နေတဲ့တော်မီရဲ့အကျယ်ဝန်းဟာလော့စ်အန်ဂျလိစ်မြို့လောက်အထိရှိတယ်လို့ဆိုပါတယ်မန်ဒီစီနိုနဲ့လိတ်ခိုင်နှစ်ခုမှာတိကျစီလောင်နေတဲ့တော်မီနှစ်ခုပေါင်းပြီးတော့မန်ဒီစီနိုကွန်ပလက်စ်တော်မီလို့အမည်ပေးထားတဲ့ဒီမီဟာအခုချိန်ထိ1218စတူယန်ကီလိုမီတာလောင်ကျွမ်းပြီဖြစ်ပါတယ်အကျဉ်းသားတွေနဲ့နိုင်ငံခြားကမိသားသမားတွေပါပါဝင်တဲ့မိသားတပ်ဖွဲ့တွေကလက်ရှိအချိန်မှာတခြားနေရာတွေမိမကူအောင်လောင်နေတဲ့ပမာဏထက်ဝက်လောက်ရဲ့မိကျောကိုဖျက်တောက်ထားနိုင်ပြီလို့ဆိုပါတယ်ကယ်လီဖိုးနီးယားလို့ခေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်တစ်တောနဲ့မိသားတပ်ဖွဲ့အနေနဲ့အစောပိုင်းတော့ကဩဂုတ်လ15ရက်နေ့လောက်မှာဒီမီးကိုထိန်းချုပ်နိုင်မယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုတော့စက်တင်ဘာ1ရက်နေ့မှာထိန်းချုပ်နိုင်မယ်လို့ပြောပါတယ
်။အမေရိကန်အောက်လွတ်တော်နေရာအတွက်အိုဟိုင်းိုးပြည်နယ်ကထူးရွေးကောက်ပွဲမှာကိုယ်စားလှယ်ချမဲ့ပြတ်သက်အနိုင်မရတဲ့အတွက်တရားဝင်အနိုင်ရှုံးမဆုံးဖြတ်နိုင်သေးပေမဲ့သမ္မတဒေါ်နယ်ထရန့်နဲ့ Republican Party တွေကထောက်ခံသူတွေကတော့အနိုင်ရကြောင်းပြောဆိုနေကြပါတယ်။ဝါယိုပြည်နယ်ကကြားဖြတ်ရွေးကောက်ပွဲဟာရှေ့လာမယ့်နိုဝင်ဘာလွတ်တော်ရွေးကောက်ပွဲရဲ့ရှေ့ပြေးဖြစ်နေလေအများကအာရုံစိုက်နေကြတာပါ။လက်တလုံးမှာတော့ Republican Coalition Tribe Borders ကဒီမိုကရက်တစ် Coalition Danny O'Connor တဲ့ထောက်ခံမဲ့1,900တာယာထားပေမဲ့ရည်တွက်ဖို့ကြံနေသေးတဲ့မဲရည်တွက်1,900လောက်ကြံရှိနေစေဖြစ်ပါတယ်။ဝါယိုပြည်နယ်ကအထူးရွေးကောက်ပွဲမှာ Republican ကနောက်ဆုံးအနိုင်ရရင်တော့မှတက်ကဒီမိုကရက်တစ်အတွက်တော့နိုဝင်ဘာလွတ်တော်ရွေးကောက်ပွဲမှာအလားအလာကောင်းနိုင်တယ်လို့လည်းတွက်နေပါတယ်။
သမ္မတဒေါ်နယ်ထရန့်ကိုကာလရှိချထောက်ခံအားပေးလာခဲ့သူ Republican အောက်လွှတ်တော်အမ Chris Collins အနေနဲ့အများပြည်သူမသိနိုင်တဲ့သတင်းအချက်အလက်တွေရရှိပြီးသူရှယ်ယာဝင်ထားတဲ့ကုမ္ပဏီရဲ့အစုရှယ်ယာတွေအယောင်ဝင်လုခဲ့တယ်ဆိုပြီးသူ့အပေါ်ပြည်ထောင်စုအစိုးရရဲ့ဆွဲချက်တင်မှုဟာအထောက်အထားခံလုံခြင်းမရှိကြောင်းနဲ့သူ့အနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာပြန်ရွေးခံဖို့ဝင်ရောက်ရှင်ပြန်များဖြစ်ကြောင်းပြောပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးကိုဦးတည်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ကံကြီးရွာမှာတွေ့ဆုံဆွေးနွေးပါတယ်ဒီလိုဆွေးနွေးပွဲတွေနိုင်ငံတွင်းကနေရာတချို့မှာကျင်းပလာခဲ့တာ10ချိန်နီးပါးရှိပြီဖြစ်ပြီးဆွေးနွေးပွဲတွေရဲ့ထိရောက်မှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုအပေါ်မှာတော့သဘောထားအမြင်မျိုးမျိုးရှိနေပါတယ် VOA သတင်းတောက်မတ်မေခါကစူးစီးတင်ပြထားပါတယ
် NLD ပါတီအာဏာရလာပြီးနောက်ပိုင်း2019ခုနှစ်ကစလို့ငြိမ်းချမ်းရေးစကားဝိုင်းတွေကိုဒေတာတော်တော်များများမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုပ်ကိုင်လာတာအခုဆိုရင်10ချိန်နီးပါးရှိလာပြီဖြစ်ပါတယ
်အင်မတားမှပြည်သူလူထုကအရေးချင်းရှိတဲ့နိုင်ငံတွေမှာမထင်မမှတ်ဖဲနဲ့အရေးချင်းမရှိဘူးတို့မဟုတ်ကောင်းတဲ့အရေးချင်းနဲ့မပြည့်စုံတဲ့ခေါင်းဆောင်တွေအုပ်စိုးသားတွေလည်းတမိုင်းမှာရှိခဲ့ပါတယ်ဒါပေမဲ့လည်းပြည်သူလူထုကနေပြီးတော့ဆင်ခြင်တုံတရားရှိလေလေအစိုးရတွေကောင်းနေတယ်ပဲ
မကြသေးခင်ကကျင်းပပြည်စည်းခဲ့တဲ့ပင်လုံငင်းငင်းညီလာခံကထင်တယ်လို့ခီးမပေါက်ချိန်မှာတော့ငင်းငင်းရင်းနဲ့တရားဥပဒေစိုးမိုးရေးကိုဥတီပြောဆိုတဲ့အတိုင်ပင်ခံရဲ့ငင်းငင်းရေးစကားဝိုင်းတွေအပေါ်ဝေဖန်တုံ့တက်မှုတွေရှိလာပါတယ်ဒီပြင်လူမှုကွန်ရက်တွေမှာနိုင်ငံတော်အတိုင်ပင်ခံရဲ့ငင်းငင်းရေးစကားဝိုင်းမကျင်းပခင်နေ့ရက်တွေအလိုမှနိုင်ငံတော်တိုင်ပင်ခံလာမဲ့လမ်းတစ်လျှောက်ကိုပြင်ဆင်ခြေတမှုတွေလုပ်တဲ့ဓာတ်ပုံဗီဒီယိုဖိုင်တွေတက်လာတာကြောင့်အရင်စစ်အစိုးရတုန်းနဲ့နှိုင်းယှဉ်မှုတွေရှိလာခဲ့တာပါလူကြီးလာမှတေချာပြင်ဆင်ပြသတတ်တဲ့အကျင့်တွေကို NRD ဆိုရလက်ထက်မှာမရှိသင့်တော့ဘူးလို့ဝေဖန်ထောက်ပြမှုတွေလည်းရှိလာခဲ့ပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အသိပညာဗဟုသုတဖြန့်ဝေပေးဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ဒီငြိမ်းချမ်းရေးစကားဝိုင်းတွေကငြိမ်းချမ်းရေးအတွက်ထိရောက်မှုအားနည်းတဲ့ဆိုပေမဲ့တခြားကောင်းကွက်တွေရှိနေသေးတယ်လို့ပြောပြလာသူကတော့နိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိမ့်ပါ
။အမျိုးသားရင်ကြားစင်ကြီးလုပ်ငန်းစင်ကြီးအခုလုံးအတွက်ဆိုရင်တော့ထိရောက်တင်တော့မထိရောက်ဘူးလို့အဲ့ဒီလိုမြင်ပါလေ။ဒီငြိမ်းချမ်းရေးစကားဝိုင်းဆိုတဲ့နော်ခေါင်းစဉ်နဲ့တော့ဟိုပြောမယ်ဆိုရင်နော်ငြိမ်းချမ်းရေးလုပ်ငန်းစင်ကြီးအတွက်ကြီးကြီးမားမားဟိုထိရောက်အကျိုးပြုမှုမရှိပေမဲ့လို့အောက်ခြေပြည်သူလူထုကျေးလက်ပြည်သူလူထုနဲ့ထိတွေ့တဲ့စကားဝိုင်းအနေနဲ့ကတော့နော်အောက်ခြေမှာနော်ဖြစ်ပျက်နေတာတွေလွဲချော်နေတာတွေနော်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့ဆွမ်းဆောင်ကြီးအားနည်းချက်တွေကိုနော်တိုက်ရိုက်ပြိနိုင်တဲ့အတွက်ကြောင့်တော့အတိုင်းအတာတစ်ခုအထိကျိုးပြုတ်တယ်လို့တော့သုံးသပ်လို့ရပါတယ
်။ချင်းမျိုးသားတဦး CNF ကအတွင်ရင်မူဒေါက်တာရွှေခါကတော့ငញ្ញင်းစကားဝိုင်းတွေနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပြသွားပါတယ်။
ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီငင်းချန်ကိစ္စနဲ့ဒီ OMS raising လို့တဲ့ပုံစံမျိုးဖြစ်သွားတော့နံပါတ်1တစ်ချက်ကောင်းတာပေါ့နော်။နံပါတ်2တစ်ချက်ကတော့ substance အရာပြောရင်တော့အချက်လက်အရာပြောရင်တော့ဟိုမင်းမရပါမှရလာမယ်လို့တော့ကျွန်တော်မြင်တော့လည်းဘူးပေါ့နော်။ဟိုအထောက်အကူပြုမယ်လို့တော့ဟိုကျွန်တော်ဟိုဘာမှမပြောရင်ချက်မရှိဘူးပေါ့။ဘာဖြစ်လို့လဲဆိုတော့ဒါOMS raising အဆင့်ပဲရှိတယ်လို့ကျွန်တော်တို့မြင်တာပေါ့နော
်ပို့ခေါင်းဆောင်တူဖြစ်တဲ့ခွန်မြင့်ထွန်းကတော့ငញ្ញញရေးစကားဝိုင်းတွေစီကနေတကယ်ငញ្ញញရေးအတွက်နီလန်းကောင်းတွေဆက်ရှာဖို့လိုတယ်လို့ဆိုလိုက်ပါတယ
်ဟုတ်မယ်နိုင်ငံတော်ခေါင်းဆောင်ကနေလဲဟိုဟာဒီမှာဖြစ်နေတာဟိုဒါကျွန်တော်တို့ပြောဆိုတယ်ဘုရားတော်လည်းပဲဒီစကားဝိုင်းတွေကနေတဖြင့်ဒါကျွန်တော်တို့ဆက်ပြီးတော့ငញ្ញញကိုရာယူဖို့လိုတယ်ဆွဲရပြီးအောင်ဆုံးထူထောင်ဖို့လိုတယ်လို့ဒါပြောတာဖြစ်ပါတယ်ငញ្ញញစကားဝိုင်းတွေဆွေးနွေးဒါနေတဲ့ရပ်ထားလို့တော့မရဘူးကကျွန်တော်ဆက်ပြီးတော့ဒါဒေကားတက်ခုလို့အနေနဲ့ဆက်ပြီးဆောင်အောင်
မြမငញ្ញញရေးလေးလာတုံးသက်သူဥမမောင်ဆိုကတော့ငញ្ញញရေးစကားဝိုင်းတွေစီကနေမြမငញ្ញញရေးကိုအထောက်ပံ့ပေးနိုင်ဖို့အတွက်အခုလိုအကြံပေးသွားပါတယ
်ကျွန်တော်အမြင်ပြောရင်တော့သိမ့်မထည့်ရောက်ဘူးထင်ပါလေသို့တော့သူရဲ့သူခေါင်းဆောင်မှုရငញ្ញញရေးကလှုံ့ဆော်ပေးတယ်ဆိုတော့ဒါကန့်ကွက်စရာအကြောင်းမရှိပါဘူးငញ្ញញနဲ့ပတ်သက်ပြီးထိထိကြောက်လှုံ့ဆော်ခြင်းရင် NLD ပါတီနည်းနဲ့တပီလုံးမှဖွဲ့စည်းထားတာပဲလေ NLD ပါတီကခေါင်းဆောင်ပြီးတော့ဖြစ်တဲ့ NLDအစိုးရပိုင်းမဟုတ်တော့ NLD ပါတီနဲ့ NLD လွှတ်တော်ကိုယ်စားလှယ်ကနေပြီးတော့လူလူဆွေးနွေးပွဲကြီးလုပ်ပြီးငញ្ញញနဲ့ချပြရှင်းပြတာကြီးလုပ်တင်ပါတယ်တနှစ်လူလူရဲ့အခြေအနေကိုသိကြရင်လည်းအဲ့ဒီ NLD ပါတီနဲ့လွှတ်တော်ကိုယ်စားလှယ်ကနေလူလူနဲ့ဆွေးနွေးပွဲလုပ်လူလူစီကနေပြီးတော့ဒေါ်ရနဲ့ထင်မြင်ချက်အခြေအနေတောင်းယူပြီးတော့အထက်ကိုတင်ပြရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတင်ပြလို့ရမယ်လို့ထင်ပါတယ
်ဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံဟာပခုတ်ကူမြို့နယ်မှာငញ្ញញရေးစကားဝိုင်းကျင်းပခဲ့ပါသေးတယ်ရှင်
မမေခါစူးစီးတင်ပြခဲ့တာပါအခုဆက်ပြီးတော့လွန်ခဲ့တဲ့3နှစ်ကမင်္ဂလာတုံမြို့နယ်မှာဖမ်းဆီးရမိခဲ့တဲ့မူရဲဆေးဝါးအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ပြပေးခြင်းပါတယ်ပြီးခဲ့တဲ့3နှစ်ကရန်ကုန်မြို့မင်္ဂလာတုံမြို့နယ်မှာဖမ်းဆီးမိခဲ့တဲ့ဒေါ်လာတန်100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့မူရဲဆေးဝါးတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူ10ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဆွဲချက်တင်ဖို့အမိန့်ချမှတ်လိုက်ပါတယ်3နှစ်အတွင်းရုံးချင်းပေါင်း90ကျော်ချင်းစုစစ်ဆေးခဲ့ပြီးအခုလိုဆွဲချက်တင်လိုက်တာပါမူရစီဝါမှုတွေကိုထိထိရောက်ရောက်ကင်တွယ်ဖို့မြမအစိုးရကပြောဆိုထားပေမဲ့တကယ်တမ်းအမှုတွေစစ်ဆေးအရေးယူရမှာနှောက်နှေးကြမ်းကြာမှုတွေရှိနေတယ်လို့တရားလွှတ်တော်ရှင်တွေတူကသုံးသပ်ပါတယ်ကိုသိန်းထိုင်ဦးကပြောပြပါမယ်
2015ခုနှစ်ဇူလိုင်လကမင်္ဂလာတုံမြို့နယ်ဇီကဘာဝင်းအတွင်းမှာရှိတဲ့တာမီနယ်စီဆိုင်ပေးရပ်ထားတဲ့ဂုံတင်ကားတစ်စင်းပေါ်မှာ P9A89 ရင်းနဲ့ထည့်ထားတဲ့ WY စိတ်ကြွဆွေးပြား268သိန်းကိုမင်္ဂလာတုံရဲစခန်းကတာဝန်ရှိသူတွေတွေ့ခဲ့ကြပါတယ်ကာလာပေါင်စည်းမြန်မာငွေကျပ်133ဘီလီယံဒေါ်လာသန်း100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့ပန်းအောင်စိတ်ကြွဆေးပြားတွေဟာမြန်မာနိုင်ငံမှာဖမ်းဆီးရမိခဲ့တဲ့မူရစီမှုတွေကတန်ဖိုးအများဆုံးဖမ်းမိတဲ့အမှုကင်းတစ်ခုဖြစ်ခဲ့ပါတယ်။ဒီအမှုကိုရုံချင်းပေါင်း93ကြိမ်စစ်ဆေးပြီး3နှစ်ကျော်ကြာမှပဲရန်ကုန်မြောက်ပိုင်းခရင်တရားရုံးဒုတိယခရင်တရားသူကြီးကပေါ်လူနေကဆွဲချက်တင်လိုက်တာပါ။မရန်ကုန်မြို့နယ်ကလေတံမြဝန်းဒေသဖွံ့ဖြိုးရေးကုမ္ပဏီဒါရိုက်တာမင်းဦးခိုင်နဲ့ပေါင်းပါ10ယောက်ကိုမူရစ်ဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့ဆေးဝါးဆိုင်ရာဥပဒေနဲ့အမှုဆွဲဆိုလိုက်တာဖြစ်ပါတယ်။အမှုနဲ့ပတ်သက်လို့တရားလိုပြတ်သက်တဲ့48ယောက်ကိုစစ်ဆေးခဲ့ပါတယ်။20ဟုတရားလိုဘက်ကပယ်ခဲ့တဲ့အကြောင်းဆွဲချက်တင်ခံရသူတွေဘက်ကသူတို့မှအပြစ်မရှိကြောင်းတရားခွင်မှာညှင်းဆိုကြတယ်လို့ဒီနေ့ထုတ် Daily 11 Journal မှာရေးပါတယ်။ မြန်မာနိုင်ငံမှာကြက်ငွေ300ချီတန်ဖိုးရှိတဲ့မူရဲစေဝါးတွေအများအပြားဖမ်းဆီးမိတဲ့အကြောင်းသတင်းတွေမကြာခဏထွက်ပေါ်လေးရှိပါတယ်။အမှုတွေကိုစစ်ဆေးတာရဲယူတာတွေမှာကြံ့ကြာတာတွေရှိနေတဲ့အတွက်ထိရောက်ဂိုင်တွေနိုင်ခြင်းမရှိဘူးဆိုပြီးရန်ကုန်မြို့ကတရားလွှတ်တော်ရှိနေရောဘတ်ဆောင်းက VOE ကိုပြောပါတ
ယ်။တရားဥပဒေနဲ့အမှုတွေကလည်းများတယ်ဗျာ။တရားသူကြီးတွေကလည်းမနိုင်ဘူးဗျာ။နော်။နောက်ပြီးတော့ဒါမျိုးဆိုတာကအထူးတရားဥပဒေဖွဲ့ပြီးတော့စစ်ဆေးရမယ့်အစားမစစ်သေးတဲ့အခါကျတော့ကြံ့ကြာမှုတွေဖြစ်လာတာပဲ။နော်နောက်တစ်ချက်ကကျွန်တော်တို့ကပြောချင်တာကဒီနိုင်ငံရေးအမှုတွေနဲ့ပတ်သက်တော့အိစိန်ဟိုချင်းတောင်ဝင်းအတွင်းမှာရှိတဲ့တရားရုံးတွေမှာနေ့စဉ်ရက်သက်ဖြစ်နေ။အခုအဲ့ဒါမျိုးတော့အမှုတွေကြတော့အဲ့ဒီလိုနေ့စဉ်ရက်သက်ဖြစ်ပြပါပြီမလို့မစစ်ကြတဲ့အခါကျတော့ကြံ့ကြာမှုတွေကတစ်ခုပြီးတစ်ခုဖြစ်နေတာ။အဲ့ဒါပဲ။
ဒါအပြင်မူရစေဝါမှုတွေကိုစစ်ဆေးရမှာစစ်ဆေးတဲ့တရားသူကြီးတွေရဲ့လုံခြုံရေးကိုအာမခံချက်ပေးနိုင်မှုလိုတယ်လို့လည်းသူကပြောပါတယ
်တရားသူကြီးတွေအနေနဲ့ကလည်းဟိုသူတို့ရဲ့အတွက်လုံခြုံမှုကိုပေးသင့်တယ်ပေါ့နော်ဥမာအမှုကိုစစ်ဆေးရတဲ့တရားသူကြီးရဲ့သွားရေးလာရေးမှာလုံခြုံမှုဖြစ်စေနိုင်တဲ့အားတွေကိုနိုင်ငံတော်ကဖြည့်ဆည်းပံ့ပိုးပေးဖို့လိုတယ်ဘာလို့လဲဆိုရင်အခုကဟိုတရားသူကြီးတွေကိုလည်းပြန်ပြီးတော့ကျန်တတ်သူပြုမဲ့အနေအထားတွေကိုကျွန်တော်တို့ကြားသိနေရတယ်။ဒါကြောင့်မလို့နောက်ပြီးတော့အထူးရုံးတွေဖွဲ့ပါအင်မတန်ကြီးမားတဲ့အမှုကြီးတွေဆိုရင်အင်းစိန်တောင်ဒဲမှာကိုအဆောင်တွေအများကြီးရှိရင်ရုံးလုံးလို့ရတယ်။အဲ့ညမှာထောက်ပါမယ်မဟုတ်ရင်အင်းစိန်တောင်ကနေပြီးတော့အပြင်ကိုရုံးထွက်ရတဲ့အခါမှာတော့တော်တော်လေးကိုအချိန်ကြာညာမှုတွေရှိတယ်
အခုဆွဲချက်တွေမို့မိတ်ချခံလဲရတဲ့မူရစေဝါမှုဟာမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဖမ်းဆီးရမိခဲ့တဲ့မူရစေဝါမှုတွေတဲကတခုဖြစ်ပါတယ်။2016ခုနှစ်ကလည်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတို့မြို့နယ်ထောက်ကျန်နေမှာပိုင်ရှင်မဲ့စိတ်ကြွဈေးပြား2,600ကျော်ကိုရဲတပ်ဖွဲ့ဝင်တွေကရှာဖွေဖမ်းဆီးခဲ့ဘူးပါတဲ့။ကာလတံဘိုးချက်သိမ်းပေါင်း13,000ကျော်တံဘိုးရှိမယ်လို့ခန့်မှန်းတဲ့အကြောင်းထောက်ကျန်ရဲစခန်းကတာဝန်ရှိသူတူက VOE ကိုပြောခဲ့ဘူးပါတဲ့။ရန်ကုန်တိုင်းဒေသကြီးတွေမှာပဲတိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံတွင်ပိုင်ရှင်မဲ့မူရစေဝါးတွေအများအများဖမ်းဆီးမိနေတာနောက်စာတင်ကျောင်းတွေအထိမူရစေဝါးသုံးဆွဲမှုတွေတိုးလာနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်တဲ့အကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ဇူလိုင်လအတွင်းကပြည်ပဆိုင်ရာမူရစေဝါးလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေခန်းနာမှာပြောဆိုခဲ့ပါတယ်။ရောင်းဝယ်ဖောက်ကားနေတာတွေအပေါ်မှာမမြင်ကြအောင်လွှတ်ပေးထားတဲ့အဂတိလိုက်စားသူတွေကိုအရေးယူဖို့နဲ့ပိုင်ရှင်မဲ့ဆိုရာတွေကိုတင်းတင်းကြပ်ကြပ်ဂိုင်တွယ်ဖို့ညွှန်ကြားထားပြီးဖြစ်တဲ့အကြောင်းသမ္မတကပြောဆိုခဲ့တာပါဒီလိုမူရစေဝါပြဿနာကြီးထွားလာနေတာတွေကိုသမ္မတကိုယ်တိုင်ဖို့ဖွင့်လင်းလင်းဝန်ခံပြောဆိုပြီးမဲ့လဲဒီကိစ္စကိုထိထိရောက်ရောက်ဂိုင်တွယ်ရေးမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တရားစီရင်ရေးဝန်ထမ်းတွေအတွင်အချင်းပြတ်အကြမ်းလိုက်စားမှုတွေကအဓိကဟန်တာဖြစ်နေတယ်ဆိုပြီးလေးလသုံးသက်သူတွေကထောက်ပြပြောဆိုတည်ကြားချောင်းပါခင်ဗျာ
သောရရှင်များရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဝေါ် Global Times သတင်းစာရဲ့ဆောင်းပါးတစ်စောင်ကမကြသေးခင်တုန်းကပဲထောက်ပြကြားပါတယ်။အဆိုရမဟုတ်တဲ့ NGO ဖွဲ့စည်းတွေများလုံးတာအများပြည်သူသဘောထားကိုဦးစားပေးလွှတ်နာတွေကြောင့်အဆိုရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမိမြလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။ဆက်လက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးသတင်းလိုက်သတင်းရေးသားတိဖြတ်ဖော်ပြတဲ့ပြည်ဝင်ခြေဆိုင်သတင်းမီဒီယာသမားတွေရင်ဆိုင်ရတဲ့အခြေအနေတွေအကြောင်းမြန်မာသတင်းသမားတဦးကိုယ်တိုင်ပြုစုရေးသားထားတဲ့စာရန်တစောင်ဟာစာရန်ပြိုင်ပွဲအမျိုးအစားတစ်ခုအောက်မှာပထမဆုချီးမြှင့်ခံရပါတယ်။စာရန်ပြုစုရေးသားတင်သွင်းသူကိုညံလင်းကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်။
စကလုံးများ၏အန်ဒရယ်ရိုဟင်ဂျာပြည်ပခန့်နှင့်ပတ်သက်၍တရင်ရေးသားဖော်ပြကြသည့်မြန်မာသတင်းသမားများရင်ဆိုင်ရသည့်အဓိကအခက်အခဲများလို့ဆိုရမယ့်ခေါင်းစဉ်နဲ့စရံကိုပြုစုသူကတော့အမေရိကန်ပြည်ထောင်စုကန်ဆက်စတက်ကတူမှတရင်စာပညာရပ်နှင့်လူလူဆက်သွယ်ရေးပါတယ်ရနဲ့လက်ရှိ PhD ပါဒဂူဘွယ်ရန်တက်ရောက်နေသူကိုညံလင်းမှာသူတက်ရောက်နေတဲ့ PhD တန်းအတွက်စာသင်တန်းတစ်ခုမှတင်သွင်းဖို့ဒီနှစ်အစောပိုင်းမှာဆက်သွယ်မေးမြန်းပြီးပြုစုရေးသားခဲ့တဲ့စရံကို Washington DC မြို့တော်မှာဩဂုတ်လ6ရက်နေ့ကနေ9ရက်နေ့ထိကျင်းပနေတဲ့AEGMC conference ကိုပေးပို့တင်သွင်းတာဖြစ်ပါတယ်။သူရဲ့စရံဟာမာကန်ကြောင်းသားစရံပြိုင်ပွဲဆိုတဲ့ခေါင်းစဉ်အောက်မှာတင်သွင်းကြတဲ့စုစုပေါင်းစရံ28ဆောင်ထဲမှာပထမဆုချီးမြှင့်ခံရပြီးတော့ conference မှာသူကိုယ်တိုင်စရံကိုလာရောက်ဖတ်ကြားခွင့်ရတာပါ။အများအပြားရန်ကုန်မြို့မှာအခြေစိုက်တဲ့သတင်းမီဒီယာ10ခုကသတင်းတောင်းနဲ့ editor 18ယောက်ကိုဒီနေ့အစောပိုင်းမှာ online ကနေဆက်သွယ်ပြီးရခိုင်ပြည်ပခန့်နဲ့ပတ်သက်လို့သတင်းလိုက်ရေးသားတီးဖြတ်တင်ပြတာမှာရင်ဆိုင်ကြရတဲ့အခြေအနေတွေကိုမေးမြန်းထားပြီးတော့သူစရံကိုပြုစုထားတာဖြစ်ပြီးသတင်းတော့တွေရင်ဆိုင်ရတဲ့အခြေအနေတချို့နဲ့ပတ်သက်လို့သူသိရတာကိုကိုညံလင်းက VOA ကိုအခုလိုပြောပြပါဗျ
။ဒီပြည်ပခန့်ချတဲ့နေရာကိုသူတို့တွေလုံးလုံးလက်သတင်းယူလို့မရတာပဲ။နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒီအစိုးရဘက်နဲ့စစ်တပ်ဘက်ကိုသူတို့ချင်းကပ်ပြီးတော့အင်တာဗျူးတဲ့အခါမှာသူတို့မှာအခက်အခဲတွေရှိတယ်မေးခြင်းတဲ့ဟာကိုလွတ်လွတ်လပ်မေးခွင့်မရဘူးမေးတဲ့ခါမှာလည်းပဲတအားအကဲဆက်တဲ့ဟာတွေမှာဆိုလို့ရှိရင်ဒီလိုမေးခွင့်မေးတဲ့အတွက်တချို့သတင်းတော့တွေဆိုလို့ရှိရင်ဝန်ရင်ပေးခံတဲ့အခြေအနေတွေရှိတယ်ဗျလေအဲ့တော့နောက်စဉ်ကမှုကပါလဲဆိုတော့ဒီဒေဗတ်နဲ့ရခိုင်တချို့ရဲ့ PR တွေကိုခံရတယ်ဆိုပြီးတော့ပြောကြတယ်ခင်ဗျအဲ့တော့ပါလဲဆိုတော့ဒီပရိပကကိုအဓိကသတင်းလိုက်တဲ့သတင်းသမားအများစုရတယ်ပဲရခိုင်နေဖြစ်တဲ့ခါကျတော့အခုလိုမျိုးချင်းချင်းကိုယ့်ဘက်ကိုမရက်တည်ပဲနဲ့ကိုယ်ကကိုရက်တယ်ဆိုပြီးတော့ဟိုသူတို့ဆွဆွရတယ်ရှင်လေအဲ့တော့တချို့ဒီပြည်သမားတွေဆိုလို့ရှိရင်ဟိုဒစ်ဆပောက်ဆိုပြီးတော့ဟိုဆွဆွဲခံရတာပြစ်တင်ပြောဆိုခံရတယ်လည်းရှိတယ်ခင်ဗျာ
အခုပြောပြသွားတာကတချို့အခြေအနေတွေပဲဖြစ်ပြီးတရင်သမားတွေအပေါ်တစ်ဖက်လူမှုဝန်ဝိုင်းကယုံကြည်မှုမရှိတာကိုရလာတဲ့အချက်လည်းကိုနောက်ထပ်စစ်စစ်အတည်ပြုဖို့ခက်ခဲတာကိုကိုယ်တိုင်အပြင်ကိုမိသားစုရဲ့ဘေးကင်းလုံခြုံရေးဘိုင်းကိုပါစိုးရင်ရတာတချို့ပြည်ရဲ့တွင်မှာဆိုချင်းချောက်ခံရတာတိရင်ဆိုင်ကြတဲ့အခြေအနေတွေလည်းရှိတယ်လို့ကိုညာလင်းကပြောပါတယ်Fulbright ပညာတော်သင်ဆုရပြီး Massachusetts ပြည်နယ် Boston မြို့ Emerson College ကနေသတင်းစာပညာနဲ့2019ခုနှစ်မှာမဟာပွဲကျပြီးတဲ့နောက်အခုပါရဂူပွဲအတွက်စတက်နေတာဖြစ်တယ်လို့တလားတစ်ကြိမ်ထူမော်ဂွန်မဂဇင်းရဲ့ Editor ချုပ်ဖြစ်လက်ရှိအချိန်ထိလှုပ်ဆောင်နေစေဖြစ်ပါတယ်
။ကိုကျော်ကျော်သိမ်းပါရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။
စီမောင်ဝင်းနိုင်ငံကတိုက်ခိုက်တငယ်သမားတန်တိုင်ပီဒီယာအိန္ဒိယဇမ်ဘီယာနိုင်ငံမှာခိုလုံဝင်းရဖို့ကြိုးပမ်းခဲ့ပေမဲ့ညှင်းပယ်ခံခဲ့ရပြီးနောက်နေရပြန်ဖို့ခံရကြောင်းအကျိုးဆောင်ရှင်တွေကပြောပါရယ်နေရပြန်မဖို့တရားရုံးမင်းကဂိမ်းဆက်ပဲစီမောင်ဝေးရဲ့ထံပြန်လည်လွှတ်ပြောင်းပြလိုက်တာဖြစ်တယ်လို့လည်းဆိုပါရယ်ခိုလုံဝင်းတောင်းတာကိုညှင်းဆန့်ပြီးနေရပြန်ဖို့လိုက်တဲ့အတွက်လွန်မင်းစိုးရင်ကြောင့်နိုင်ငံတကာဥပဒေကိုချိုးဖောက်ရောက်ကြောင်းလည်းဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းဒီနေ့ပဲကြေညာချက်တစောင်းထုတ်ပြန်ပြောဆိုလိုက်ပါရယ်ဗြိတိန်နိုင်ငံမှာရှိနေတဲ့ရုရှားထောင်လိုင်းရောင်းတဲ့သမီးဖြစ်သူတို့ကိုမတ်လာတဲ့ကအစိုက်တက်ခတ်တပ်ဖို့ကျင်းစီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ပြည်တော်စုကပိတ်ဆို့တံခတ်မှုတစ်တီချမှတ်တာတရားမဝင်တဲ့ကြောင့်ရုရှားကဒီနေ့ပဲတုံ့ပြန်လိုက်ပါတယ်။ရုရှားကနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးသူ့နိုင်ငံသားတွေပေါ်တည်စီနေတဲ့ဒါရုစိတ်ရီအုံပြုခဲ့တဲ့ကြောင့်ပိတ်ဆို့တံခတ်မှုတွေချမှတ်လိုက်တာဖြစ်တဲ့ကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကပဲကြေညာခဲ့တာပါ။ကစားကမ်းမြောင်ဒေသမှာအစ္စရေးကညဘက်လေကြောင်းထိုးစစ်တွေဆင်နွှဲခဲ့သလိုပါလက်စတိုင်းစစ်သွေးကြွတွေကလည်းအစ္စရေးနယ်မြေတွေရော့ကက်တုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ပြည်ဖွဲ့တွေကြီးထွားလာနေတဲ့အပေါ်မှာတော့အရှေ့လယ်ပိုင်းဒေသဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စီကလည်းစိုးရိမ်ကြောင်းပြောဆိုလိုက်ပါတယ်။ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့အမေရိကန်သွင်းငွေတွေပေါ့85ရာခိုင်နှုန်းတိုးကောက်မဲ့ကြောင်းတရုတ်ဆိုရကမနေ့နောက်ပိုင်းမှာပဲကြေညာလိုက်ပါတယ်။ဒေါ်လာထရန့်ဆိုရကတရုတ်နိုင်ငံကသွင်းငွေတွေပေါ့ခွန်တိုးကောက်မဲ့ကြောင်းကျင်ညာပြီးနောက်တစ်နေ့ဖြစ်တဲ့မှာပဲတရုတ်ဆွေကချမှတ်လိုက်တဲ့အခွန်တိုးကောက်မဲ့အစီအစဉ်ဟာလာမယ့်ဩဂုတ်လ23ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vasco Volaris ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Judo ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစီရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.